ရုရှားနိုင်ငံဆိုချီမှာကျင်းပတဲ့ဆန္ဒပြအိုလံပစ်ပြိုင်ပွဲဟာတနင်္ဂနွေနေ့မှာပြီးဆုံးသွားပြီဖြစ်ပါတယ်။ပိတ်ပွဲအခမ်းအနားကိုနိုင်ငံတကာအားကစားသမားတွေအတွက်အင်ရှင်နိုင်ငံကခန်းကန်းနားနားနဲ့ကျင်းပပေးခဲ့တာပါ။ဒီ2014ခုနှစ်အိုလံပစ်ပွဲတော်ကိုဒေါ်လာဘီလျံပေါင်း52ဘီလျံအကုန်ကျခံပြီးကျင်းပပေးခဲ့တာမို့ဒါဟာအိုလံပစ်ရာသွင်းမှာငွေအများဆုံးသုံးစွဲခဲ့တာဖြစ်ပါတယ်။ဆိုချီကရေခဲပြင်တွေမှာကျင်းပတဲ့ပြိုင်ပွဲမျိုးစုံကိုရုပ်သံတွေကနေတဆင့်ကဘာတဝမ်းကတရက်ကြည့်ရှုနိုင်ကြသလိုပြိုင်ပွဲမကျင်းပခင်18ရက်လောက်မှာအကျန်းဖက်သမားတွေကပြင်းပြင်းထန်ထန်ချိန်ချောက်တာတွေလုပ်ခဲ့ပေမဲ့အန်ဒီရဲ့တစုံတရာမကြုံပဲနဲ့ပွဲစဉ်တွေကိုအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့ကြတာပါ။ညဘက်ပိတ်ပွဲအခမ်းအနားမှာFitch Olympic အားကစားရုံကြီးရဲ့အပြင်ဘက်မှာမီးရှူးမီးပန်းတွေနဲ့လှပနေသလိုအတွင်းမှာလည်းကြီးမားတဲ့ဝက်ဝံရုပ်ကြီးကအသက်ရှူထုတ်လိုက်တိုင်းမီးလျံတွေထွက်နေတာမြင်နေရပါတယ်။မကြာခင်မှာပဲ Olympic မီးရှူးတိုင်ကိုမီးငိမ့်လိုက်တာပါ။ဒီလိုအမကန်ပြင်ဆင်ထားမှုတွေနဲ့အခမ်းအနားမပိတ်ခင်မှာတော့ IOC နိုင်ငံတကာ Olympic Committee ရဲ့ဥက္ကဋ္ဌ Thomas Bach ကအင်ရှင်ဖြစ်လက်ခံကျင်းပတဲ့မြို့ကလေးကိုဂုဏ်ပြုစကားပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့1964ခုနှစ်တုန်းကကျင်းပတဲ့ပွဲနဲ့မတူဘဲနှစ်ပေါင်း20တွင်းတိတိသားသားပြောင်းလဲတိုးတက်လာတဲ့မြို့လေးအတွက်ချီးကျူးဂုဏ်ပြုခဲ့ပါတယ်။ပြိုင်ပွဲမှာရုရှားအားကစားသမားတွေကရွှေတံဆိပ်အများဆုံးနဲ့ဆုတံဆိပ်အများဆုံးရခဲ့တာပါ။အင်ရှင်ရုရှားကစုစုပေါင်းဆုတံဆိပ်33ခုရပြီးရွှေ73ခုရပါတယ်။အမေရိကန်ပြည်ထောင်စုကစုစုပေါင်းဆု28ခုရပြီးနော်ဝေးက26ခုနဲ့တတိယနေရာလိုက်ပါတယ်။နော်ဝေးကရွှေ71ခုနဲ့ရုရှားနောက်ရွှေတံဆိပ်အများဆုံးရတဲ့နိုင်ငံဖြစ်ပြီးကနေဒါကတော့10ခုရခဲ့ဖြစ်ပါတယ်